ျွန်တော်နာမည်ကတော့ Truman တော်ဖြစ်ပါတယ်။ခရမ်းမြို့နယ်အခြေခံပညာအထက်တန်းကျောင်းခွဲမှာကျွန်တော်မူလတိုင်းပြအနေနဲ့တာဝန်ထမ်းဆောင်နေဖြစ်ပါတယ်။အဲလက်ရှိခရမ်းမြို့နယ်အခြေခံပညာပညာရေးလှူဒါန်းများသက်မှတ်ကမှာအတွင်းရေးမှူးအနေနဲ့လည်းကျွန်တော်အလုပ်လုပ်နေပါတယ်
။အခုပြောနေတဲ့သူကတော့ရန်ကုန်တိုင်းခရမ်းမြို့နယ်ရေကျော်ရွာကကံကောင်းဟောင်းဆိုတဲ့အထက်တန်းခွဲကျောင်းမှာမူလတိုင်းပြနေတဲ့ကျောင်းဆရာလေးကိုဖြိုးမင်းတော်ပါသူကရန်ကင်းပညာရေးကောလိပ်မှာ2013ခုနှစ်ကနေပြီးတော့2016ခုနှစ်အထိပညာသင်ပြီးတဲ့နောက်မှာတော့အဲ့ဒီကျောင်းလေးမှာမူလရန်ပြဆရာဖြစ်တောင်းထမ်းဆောင်နေတာဖြစ်ပါတယ်။အဲ့လိုတောင်းထမ်းဆောင်တဲ့အခါမှာသူဘာတွေကြုံရလဲဆိုတော့
ပညာရေးကောလိပ်တည်ရသဘောတဘာဝကတော့ကျွန်တော်တို့ဒီနှစ်နှစ်သင်တန်းပေါ့နော်နှစ်နှစ်သင်တန်းတက်ကြတယ်ဒီအဲ့ဒီနှစ်နှစ်ကာလမှာကျွန်တော်တို့ဘာသာရေးအားလုံးပေါင်း18ဘာသာသင်ရတယ်။စာပေဘာသာရေးကတော့6ဘာသာနဲ့နောက်ဝက်လို့ရှိရင်သင်ပြနည်းတွေပညာရေးသဘောတရားပညာရေးစိတ်ပညာဘာသာရေးတရားဆိုပြီးအားလုံးပေါင်းလိုက်ရင်ဒီကျွန်တော်အားလုံးမှာ18ဘာသာရှိပါအဲ့18ဘာသာကိုကျွန်တော်တို့ကဒီနှစ်နှစ်တာကာလမှာအကုန်လုံးပြီးအောင်သင်ရတာပေါ့နော်သင်ရတဲ့အခါမှာတော့ကျွန်တော်တို့အနေနဲ့ကတော့ဒီနှစ်နှစ်တာကာလကဟိုလုံလောက်တဲ့ဟိုသင်ကြားမှုမျိုးရရလို့မခံစားဘူးအခုကလို့ရှိရင်ပညာရေးကောလိပ်ကနှစ်နှစ်ပြီးလို့လုပ်ငန်းခွင်တွေကိုရောက်တဲ့အခါမှာစာတွေ့နဲ့လက်တွေ့နဲ့အရင်ကွာဟာတာတွေလည်းအများကြီးရှိ
ဒါဆိုရင်ပညာရေးကောလိပ်တွေကနေပြီးတော့ဆရာဆရာမကောင်းတွေအသင်ပြကောင်းတဲ့ဆရာတွေထွက်လာအောင်ဘာတွေဖြည့်ဆည်းပေးတယ်လဲဆရာလေးကိုဖြိုးမင်းတော်ရဲ့စိတ်ကူးစိတ်ဓာတ်ကတော့ဒီလိုပါ
တော့ဒီနှစ်နှစ်သင်တန်းကနည်းတယ်လို့ကျွန်တော်ယူဆပါတယ်ကျွန်တော်ဟိုပညာရေးကောလိပ်တွေကိုဒီကေကောလိပ်အဆင့်မြင့်ပြီးကျွန်တော်တို့အနည်းဆုံး3နှစ်တန်စီ4နှစ်တန်စီသင်စေချင်ပါတယ်ဒါမှလည်းကျွန်တော်တို့အတွေ့အကြုံကောင်းကောင်းရပြီးတော့သင်ကြားရေးပြည့်ဝတဲ့ဆရာလေးဖြစ်မယ်လို့ကျွန်တော်ယူဆပါတယ်စနစ်သစ်သင်ရိုးတွေကကျွန်တော်တို့စာအုပ်လံပြီးတော့ဖွင့်ကြည့်မယ်ဆိုတော့ကောင်းပါတယ်အရင်ကောင်းပါတယ်နိုင်ငံတကာစာရင်းစံတွန်းနေလည်းပြည့်စုံတယ်လို့ဟိုထင်ရတယ်ဗောနော်စာအုပ်ကိုဖတ်ကြည့်လိုက်တဲ့အခါမှာဒါပေမဲ့လက်တွေ့မှာအဲ့ဒီစာအုပ်ထဲကအကြောင်းအရာတွေကိုတကယ်အကောင့်တွေဖော်ဖို့သင်ကြားရတဲ့အခါမှာကျွန်တော်တို့မှာအခြေခံလိုအပ်ချက်တွေအများကြီးရှိတယ်။ဆရာအင်အားမလုံလောက်တဲ့ပြဿနာတွေ၊စာသင်ဆောင်မလုံလောက်တဲ့ပြဿနာတွေ၊နောက်ဥပဒေသင်ထောက်ကူမလုံလောက်တဲ့ပြဿနာတွေအဲ့ဒီအရာတွေအားလုံးနဲ့စုံလာတဲ့အခါမှာဒီအရင်ကောင်းပါလေဆိုရင်သင်ရိုးသိက္ခာကျွန်တော်တို့လက်တွေ့အကောင့်တွေဖော်တဲ့အခါမှာဟိုလိုအပ်ချက်တွေမပြည့်စုံမှုတွေနဲ့ဟိုအလွယ်လွယ်ချော်ချော်ကြီးအများကြီးရှိတာပေါ့။အောင်မြင်မှုအတိုင်းတားလဲအကင်နှုံးအဖြစ်ပြောမယ်ဆိုရင်အတော်နည်းပါလေ။
အဲ့ဒီကံကောင်းဟောင်းဆိုတဲ့ကျောင်းမှာမူလတန်းကနေအထက်တန်းအထိကျောင်းသူကျောင်းသားပေါင်းစုစုပေါင်း600ကျော် 900 နီးပါးလောက်ရှိပြီးတော့ဆရာဆရာမကတော့28ယောက်ပဲရှိရလို့ပြောပြပါတယ်။လက်ရှိပညာရေးစနစ်နဲ့မူဝါဒအပေါ်သူဘယ်လိုမြင်လဲဆိုတော့ကိုဖြိုးမင်းတော်က
လောလောဆယ်ကတော့ကျွန်တော်တို့မြန်မာပြည်ပညာရေးကခုသွားနေတဲ့ပုံစံကတော့မြေဆန်းခရမ်းမြို့မူဝါဒတွေနဲ့ပဲသွားနေတယ်လို့ပဲကျွန်တော်ယူဆပါတယ်။အထက်ကအမိန့်နေအမျိုးမျိုးပြောင်းလိုက်အခုတစ်မျိုးတော်ကြတစ်မျိုးလုပ်နေပြီးတော့ကျွန်တော်တို့စမ်းသက်တဲ့ပုံစံမျိုးပဲသွားနေရလို့ယူဆပါတယ် KG flat 12ဆိုပြီးတော့သင်ရိုးသစ်ပြောင်းလဲလိုက်တဲ့သူငယ်တန်းရင်ပြောတက်တန်းနှစ်တန်းဆိုပြီးတက်တဲ့ခါမှာအသက်9နှစ်ပြည့်ရင်ကျွန်တော်တို့ KG ကိုထားလို့ရတယ်အဲ KG တက်မယ် KG မှာတစ်နှစ်တက်ပြီးရဲ့နောက်မှာအသက်6နှစ်ပြည့်တဲ့ခါမှာတက်တန်းအောင်တက်ရပါတယ်ဒါပထမဆက်ဆက်ပြောင်းခြင်းကာလာတော့ပေါ့အဲပထမဦးဆုံးနှစ်မှာတော့အဲ့ဒီပုံစံမျိုးသွားပြီးတော့ KG ပြောင်းပြီးနောက်နှစ် grade 1စပြီးတော့သင်ရိုးသစ်နဲ့စတင်တဲ့နှစ်ကစပြီးတော့အသက်6နှစ်ပြည့်လို့ရှိရင် KG မတက်လဲအဲ G1 ကိုတန်းတက်လို့ရတယ်ဆိုတော့မူဝါဒတစ်ခုထွက်လာတယ်ကျွန်တော်ထွက်လာတဲ့အခါမှာအပြင်မှာရှိနေတဲ့ចောင်းသားတွေဆိုလို့ရှိရင်လည်းအဲ KG လာမတက်တော့ဘူးမတက်တော့ဘဲနဲ့အသက်6နှစ်ပြည့်အောင်စောင့်နေစောက်ပြီးတော့တန်းကိုတန်းတက်သွားတယ်တက်သွားတဲ့အခါမှာကရမ်းမှာတင်နေဆရာအနေနဲ့လည်းဟိုចောင်းနဲ့ဟိုအရန်စိမ့်နဲ့ចောင်းသားအစ်စ်တွေကိုအသက်6နှစ်ပြည့်နေတဲ့ចောင်းသားအစ်စ်တွေကိုလုံးဝဟိုကာကြီးခါဝေး ABCD တောင်မသိတဲ့ကလေးတွေကိုတန်းမှာပြန်ပြီးတော့အစအပြန်တင်ပြရတဲ့အခါမှာအခက်ခဲတွေအများကြီးရှိပါတယ်ဟိုပါဟိုကလေးတွေကဟို KG ရိုင်းပြီးတော့အဆင့်ခံပြီးတက်လာတဲ့ចောင်းသားတွေကစာရီကိုရှေ့ပြေးနေပြီမဲ့ဟိုအသက်6နှစ်ပြည့်မှာအပြင်ရိုင်းပြီးရောက်လာတဲ့ចောင်းသားတွေကကြတော့စာကိုနောက်ကျတယ်နောက်ကျတဲ့အခါမှာចောင်းသားတွေရဲ့ဒီတင်ကြားမှုမှာမညီမျှဖြစ်တဲ့အခါမှာဆရာတွေအနေနဲ့လည်းတင်ကြားရတာခက်ခဲရှိပါတယ်ចောင်းသားမိဘတွေအနေနဲ့လည်း KG ဟိုသူငယ်တန်းစနစ်ကိုသူငယ်တဲ့ပညာရေးကိုအရေးမပါဘူးလို့ယူဆလာတယ်အသက်6နှစ်ပြည့်မှာចောင်းသားသွားထားလိုက်မယ်ဆိုတဲ့အယူဆတွေလည်းရှိလာတယ
်သူရဲ့အိမ်ကနေចောင်းကို15မိုင်လောက်သွားပြီးမော်တော်ဆိုင်ကယ်လေးနဲ့သွားရလို့ပြောပါတယ်ဒါကြောင့်တက်စီဘိုးတွေလည်းတနေ့တနေ့တော်တော်ကုန်ပါပါ။ဒါဆိုရင်တို့ရနေတဲ့ကျောင်းဆရာလာစားနဲ့တို့စောင်းနေဘလို့ဖြစ်ရှင်းနေလဲ။ဆရာဆရာမတွေမိသားစုဘလို့ဘဝရုန်းကန်နေလဲဆိုတော့ကိုဖြိုးမင်းတော်ကအခုလိုပြောပြပါတယ
်။ဆရာဆရာမတွေရဲ့လောကလာစားကတော့ကျွန်တော်တို့လက်ရှိမြန်မာနိုင်ငံကုန်စည်နှုန်းနဲ့စီးပွားရေးနဲ့ရောဘလို့မှဟိုလောက်ငါတဲ့ဟိုလူတန်းစီနေနိုင်တဲ့လာစားမဟုတ်ဘူးလို့ပဲကျွန်တော်ကယူဆပါတယ်။ဆရာတယောက်ကလွတ်လပ်လူပြိုဘဝမှာနေနေပေမဲ့သူရဲ့လာစားသူအိမ်အောင်ကြောက်သွားတဲ့အခါမှာမိသားစုကစောင့်နေပြေလဲလောက်တဲ့လာစားမျိုးမရှိပါဘူးမရှိတဲ့အတွက်ကြောင့်မို့ဆရာတွေအင်အားတွေကတဖြည်းဖြည်းနဲ့ဆုတ်ယုတ်လာပါတယ်တချို့ဆိုရင်ကျွန်တော်တို့ဂျပန်မှာသွားပြီးအလုပ်ထွက်လုပ်တဲ့ကျောင်းဆရာတွေရှိပါတယ်အဲတော့ကျောင်းဆရာလောက်ကန်ထွက်သွားပြီးလုံးလုံးလည်းလူတွေရှိတယ်တချို့ဆိုရင်မိမယူသွားပြီးတဲ့အခါမှာသူရဲ့ကျောင်းဆရာလာစားမလောက်ငါရဲ့အတွက်ဟို တောင်းဆရာလောက်ကိုချစ်ပေမဲ့လည်းသူထွက်လိုက်ရတာလည်းရှိအများကြီးပါပဲ
အခုလက်ရှိဆရာဆရာမတွေအနေနဲ့သူစန္ဒာကဘယ်လိုရှိလဲဘယ်လိုဖြစ်စေချင်လဲဆိုတော့
ဟိုအစိုးရဝန်ထမ်းတွေနည်းစေချင်ပြီးတော့ကျွန်တော်တက်လာသမျှအစိုးရတိုင်းရဲ့ policy တွေ account တွေဖော်တဲ့အရာပိုင်းတွေမှာမားတဲ့ဟာတွေကိုလည်းဝေဖန်ထောက်ပြပြီးတော့ဟိုတတိရှိရှိပြည်ပြင်ပြောင်းလဲလို့စေရှိတဲ့ပြည်သူဝန်ထမ်းဆရာဆရာမတွေအများကြီးပေါ်ထွက်စေချင်ပါတယ
်ဒါကတော့ရန်ကုန်တိုင်းခရမ်းမြို့နယ်ကကြေးလက်စာတင်ကျောင်းလေးမှာမူလာရန်ပြဆရာလုပ်နေတယ်ကိုဖြိုးမင်းတော်ရဲ့စိတ်ကူးစိတ်ထားနဲ့တွေ့ကြုံနေပါကဲညီလေးညီမလေးတို့ဘလို့ဘွားတွေ့ကြုံနေရှိကြလဲနောက်တစ်ပတ်ပါပြန်ဆက်ကြပါမယ်နော်